နဲ့ပေါ့နော်အခုဒီရပိုင်းထဲမှာအစားအသောက်ကုမ္ပဏီတွေအနေနဲ့သူတို့ဒီမပုံတင်တဲ့ကိစ္စတွေသူတို့ရဲ့လိပ်ဟိုစားသောက်ကုန်တွေမှာသူတို့ရဲ့ကုန်အမတစိတ်တွေနဲ့အတူဒီဆက်သွယ်ရမယ့်လိပ်စာတို့ဖုန်းနံပါတ်တို့ပါတေချာစနစ်တကျဖော်ပြဖို့အတွက်ညွှန်ကြားချက်ထုတ်ပြန်ထားတဲ့ကြားပါတယ်ဆရာအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကင်တွယ်ဆောင်ရွက်နေပါသလဲဆိုတာကိုကျွန်တော်သိချင်တာပါဆရာ
ဆရာအဲ့ဒါဒီလိုပါခင်ဗျာကျွန်တော်တို့ဒီ food safety management ပေါ်ကြရဲ food safety management မှာက traceability ကအရင်အရေးကြီးပါတယ်ခင်ဗျာ traceability လေအဲ့တော့ကျွန်တော်တို့က traceability ကကွန်ပျူတာ safety တွေတိတ်အရေးကြီးပါတယ်ဗျာအရေးကြီးတော့ကျွန်တော်တို့ကအဲ့ဒီပုံမှာ US FDA sign ပေါ်ဆရာရဲ့ပြောမယ်ဆိုရင်တော့
ဟုတ်ကဲ့
USDA approved ဆိုရင်ဒါသူကစိတ်ချသွားပြီကျွန်တော်ဝင်ကြီးရလည်းပဲအဲ့ဒီ USDA approved ဆိုတဲ့ဒါနိုင်ငံတကာပုံစံမျိုးသူကသိတဲ့ပေါ်ကြတယ်ဗျာကျွန်တော်ဝင်ကြီးရအဲ့တော့ကျွန်တော်တို့ကဒီမြန်မာ FDA ရဲ့ထောက်ခံချက်အမှတ်တို့မဟုတ်လောလောဆယ် license ပေးနေတဲ့စက်မှုဒါမှမဟုတ်စီပင်က license အမှတ်ပေါ့အဲ့ဒါလေးကိုကျွန်တော်တို့ master 30 တည်းရဲ့နောက်ဆုံးထားပြီးတော့ locally produce food stuffs တွေပေါ့ဗျာအဲ့မှာရေးသားပေးရမယ်လို့ကျွန်တော်တို့ကညွှန်ကြားချက်ထုတ်ပြန်ပါတယ်နောက်တစ်ခုကအဲ့ဒီထုတ်တဲ့ပုဂ္ဂိုလ်ရဲ့လိပ်စာတို့ဖုန်းနံပါတ်တို့နိုင်ငံတကာဆိုင်မှာပဲဆရာရဲ့
ဟုတ်ကဲ့
အဲ့ဒါရေးသားပေးရမယ်လို့ကျွန်တော်ကညွှန်ကြားတာပေါ့ဗျာ
ဆရာတို့အခုတတ်မှတ်ပေးလိုက်တဲ့အချိန်ကာလကအရန်တိုမနေဘူးလားဆရာကုမ္ပဏီတွေအနေနဲ့ဒီညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ဖို့အခက်အခဲရောမရှိနိုင်ဘူးလား
ကုမ္ပဏီတွေဟိုထုတ်လို့မဲ့လူတွေမှာအခက်အခဲရှိတာကဘာလဲဆိုတော့သူတို့ကနိုင်ငံခြားနေသွင်းတဲ့ဟာဒီကတော့သိပြဿနာအများကြီးမရှိဘူးဆရာသူတို့ကများသောအားဖြင့်ပါတယ်ပြည်တွင်းထုတ်တဲ့ဟာတွေကအလေအကျင့်မရှိတဲ့အခါကျတော့သူတို့ကအဲ့ကိစ္စမှာနည်းနည်းလေးအခက်အခဲရှိမယ်ဆရာတော့နိုင်ငံခြားကသွင်းတဲ့ဟာတွေမှာလည်းပဲကျွန်တော်တို့ညွှန်ကြားချက်မတိုင်မီသူတို့တွေကတစ်နှစ်စာ stop ပြပါလေတွင်းတာရှိတယ်ဆရာတစ်နှစ်စာလို့၈လစာလို့သူ stop တွေတွင်းနေတယ်အဲဒီခါမျိုးတွေကြတော့သူတို့အပေါ်မှာသူတို့ရဲ့တစ်နှစ်စာ၈လစာတွင်းထားတဲ့အပေါ်မှာခုနကပြောတဲ့အချက်တွေမဖော်ပြမိသေးတာလေးရှိတယ်ဆရာရှိတော့သူတို့ကအဲ့အတွဲအချိန်ကာလလေး၈လတန်းဒီ၆လတန်းဒီပြီးပါဆိုပြီးတော့တောင်းဆိုတဲ့ကုမ္ပဏီနှစ်ခုလောက်ရှိတယ်အဲ့တော့ပြည်တွင်းမှာလည်းပဲအသင့်ဖြစ်ဖို့နည်းနည်းခက်မယ်ပြည်ပအတွင်းတဲ့လူတွေမှာလည်းပဲစောစောလိုတောက်ဆိုကြလေးတွေနည်းနည်းရှိရဲ့ဆရာရဲ့ပြီးတော့ကျွန်တော်တို့က stringent regulatory action အနေနဲ့တော့ကျွန်တော်တို့ကလုပ်ချင်တာပေါ့ဗျာသို့တော်လည်းပဲ practical ground မှာအခက်အခဲလေးကြောင့်လည်းစဉ်းစားပေးရတယ်အဲ့အတွင်းတဲ့ကျွန်တော်ခုကျွန်တော်တို့တိုင်းပြည်မှာ FAO နဲ့ကျွန်တော်ပေါင်းပြီးတော့ National Food Safety Policy develop လို့ဖို့ကျွန်တော်အခု workshop လုပ်နေတယ်ဆရာအခု6ရက်9ရက်2ရက်ဒီနေ့ဆိုရင်ဒါ last day ပါဗျာ
ဆရာအဲ့ဒါနေပြည်တော်မှာလောက်တာလားဆရာ
နေပြည်တော်မှာဆရာနေပြည်တော်မှာအဲ့ဒါပြီးရင်နှစ်ပတ်ချမယ်ဆရာနှစ်ပတ်ချပြီးရင် national food safety management and implementation workshop အဲ့မှာ all inclusive ပေါ့ပါလီမန်ပုဂ္ဂိုလ်တွေဝန်ကြီးဌာနတွေ stakeholders အားလုံးပေါ့ဆရာရဲ့အဲ့ဒါကြီးကျွန်တော်ထပ်လုပ်မယ်ဆရာအခုလည်းပဲကျွန်တော်တို့ကဒီကိစ္စတွေကိုကျွန်တော်ပုံမှန်လုပ်ရမယ်FDA ပုံမှန်လို့အမေကိစ္စတွေကိုလုပ်နေပါလေဆရာပို့ပြီးစနစ်ကြအောင်ပို့ပြီးတော့ခုနပြောတဲ့အခက်အခဲလေတင်ပြနိုင်အောင်ကျွန်တော်တို့ထပ်လုပ်မယ်သဘောပါဆရာရဲ့
အဲ့တော့စောစောကသူတို့ဘက်ကတင်ပြလာတာလဲကျွန်တော်အထင်ကတော့ reasonable ဖြစ်တယ်ထင်ပါတယ်ဘာလဲဆိုတော့ရုတ်တရက်ကြီးအခုလိုမျိုးပြောင်းဖို့သူတို့ဒစိမ့်တွေပြန်ရိုက်ဖို့တို့အတိအကျနောက်ပြီးတော့ပြပစောစောဆရာပြောသလိုပစ္စည်းတွေတွင်းထားပြီးသားဖြစ်နေတဲ့သူတွေအတွက်အဲ့လူတွေအတွက်တော့နည်းနည်းလေးအော်ရှင်လဲလျှောက်တာပြားလဲဆွဲတာနည်းနည်းသူတို့အတွက်တော့နည်းနည်းလေးဟပေးရမှထင်နေဆရာဆိုလိုချင်တာကတော့အချိန်ဇာတ်ကိုပေါ့ timeline ကိုပေါ့ဆရာ
အဲ့ဒါဆရာပြောလာလဲမှန်ပါတယ်ကျွန်တော်လည်းအဲ့လိုပဲစဉ်းစားထားပါတယ်ခင်ဗ
ျ FDA အနေနဲ့ဒီပြီးခဲ့တဲ့နှစ်ထဲမှာဒီကုမ္ပဏီပေါင်း100လောက်ကိုဟိုတရားဆွဲခဲ့တယ်ကြားပါတယ်အဲ့ဒါကဆရာဘယ်လိုကုမ္ပဏီတွေဘယ်လိုမျိုးပုံစံနဲ့တရားဆွဲတာပါလဲဆရာ
နံပါတ်၁ကတော့ကျွန်တော်တို့အစားအသောက်မှာစီကိစ္စတွေဟိုမဟုတ်တာလုပ်တာလေးတွေတွေ့တယ်ပေါ့ဆရာစီကိစ္စတွေကျော်တရားမဝင်ရောတာတို့လိန်ရောင်းတာတို့မတတ်တဲ့စီကိုတန့်တရားလုတ်တာတို့ဒါလေးကျွန်တော်အစားပေါက်ဥပဒေရတရားဆွဲပါလေ။နောက်နံပါတ်2ကတော့ဆေးဝါးရပါဗျာ။ဟိုရစ်လုံတဲ့စီတွေအဆင်မမီတဲ့စီတွေအဲ့ဒါတွေကိုစက်ရောင်းနေဆရာရဲ့။စက်ရောင်းနေမှတ်ပုံတင်မရှိတဲ့စီတွေကိုရောင်းနေအဲ့ဒီကိစ္စတွေလည်းများပါလေဆရာ။တတိယချက်ကတော့ cosmetic ပေါ့။ဒီအလှကုန်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီမှာ notify မလုပ်ဘဲနဲ့သူဘာသူရောင်းတဲ့ကိစ္စတွေတာမီပစ္စည်းပါပြီးရောင်းတဲ့ကိစ္စတွေဒါလေးကျွန်တော်တို့တရားဆွဲပါလေဆရာ
ဟုတ်ကဲ့ဆရာ
နောက်တစ်ခုကတော့ဆိုးဆီးသုံးတဲ့ကိစ္စတွေအစားသုံးမှာဆိုးဆီးသုံးတဲ့ကိစ္စတွေတရားဆွဲတဲ့မှာပါပါလေဆရာဆိုတော့ဒါလေးကျွန်တော်တို့ကဟိုရမ်းပြီးမဆွဲဘူးဆရာဒီစီမံခန့်ခွဲမှုနီးလမ်းနဲ့အရေးယူတယ်ပြီးတော့မှကျွန်တော်တို့ကတရားဆွဲတယ်စီမံခန့်ခွဲမှုဆိုတော့သူ့ကိုတွေ့လို့ရှိရင်ပညာပေးတယ်သူ့ပစ္စည်းကိုသိမ့်တယ်ဖြည့်ဆည်းတယ်ဝန်ခံလက်မှတ်ထိုးတယ်ဒ ဒါကကျွန်တော်စီမံခန့်ခွဲမှုနည်းလမ်းပေါ့အဲ့ဒါမှမရတဲ့အခါကျရင်ကျွန်တော်တို့ကရုံးတင်တရားဆွဲတာပေါ့ဗျာအဲ့လိုနှစ်ပိုင်းသွားပါလေဆရာ
တရားဆွဲတဲ့အဆင့်
admission နဲ့ finance admission ပေါ့
ဟုတ်ကဲ့ဆရာအဲ့တော့တရားဆွဲတဲ့အဆင့်ရောက်ပြီးသွားပြီးတော့တဘောကထိုက်တန်တဲ့အလျောက်သူတို့ကိုအပြစ်ပေးတာဒဏ်ရိုက်တာအဲ့လိုမျိုးအဆင့်တွေအထီကောရောက်ခဲ့ပြီးပြီလားဆရာတရားဆွဲခံရတဲ့ကုမ္ပဏီတွေက
ဟုတ်ကဲ့အဲ့ဒီမှာတော့ तू ကကျွန်တော်ရဲ့အခွင့်အာဏာကကျွန်တော်ကရုံးတင်တရားဆွဲပြီးကျွန်တော်အခွင့်အာဏာကုန်သွားတယ်ဆရာရေဥပဒေရအပြစ်ပေးတာကြတော့တရားရုံးကနေပြီးတော့ဆုံးဖြတ်ပြီးအပြစ်ပေးပါတယ်ဆရာတရားရုံးကဘယ်လိုအပြစ်ပေးတယ်ဆိုတော့ကျွန်တော်ပြောပါလို့ကျွန်တော်တရားရုံးနဲ့ညှိနေပါတယ်ဆရာညှိတော့တရားရုံးကသူတို့မှာတဲ့အဲ့လိုသူတို့ဆုံးဖြတ်ချက်ကိုကျွန်တော်ပေးဖို့အလိုလျောက်တော့မပေးဘူးတဲ့ခင်ဗျားသိကြလို့ရှိရင်ဝန်ကြီးဌာနကလည်းတဆင့်တောင်းဆိုလို့ရှိရင်တော့သူတို့စီစီပြီးပေးမယ်လို့ကျွန်တော်ပြန်ကြတယ်ဆရာအဲ့တော့သူတို့ထောင်ချသလားဒဏ်ရဲသလားဆိုတာကြတော့ကျွန်တော်အဲ့ဒါအကုန်လုံးမသိရဘူးဆရာ
ဒါအမှန်မှန်သိတင်တာပေါ့နော်တကယ်လို့မဟုတ်မတရားလုပ်နေတဲ့ကုမ္ပဏီတစ်ခုကို FDA ကတရားဆွဲပြီးတော့ဥပဒေအရတရားရုံးကနေပြစ်ဒဏ်ချလိုက်တယ်ဒဏ်ရလိုက်တယ်ဆိုရင်တိသွားတယ်ဆိုရင်ကြံတဲ့လူတွေလည်းဒါလှုပ်ရဲမှာမဟုတ်တော့ဘူးလေဒါဟိုပါပေါ့ example နမူနာယူလို့ရတာပေါ့နမူနာအနေနဲ့ပြလို့ရတာပေါ့
အဲ့တံပိုးကိုကျွန်တော်လိုချင်လို့ကျွန်တော်တောင်းဆိုတယ်ဗျအမှန်အဲ့လိုဖြစ်တင်တာပေါ့ဗျာဆလုံးမင်းတဲ့ကိုသတင်းစာထဲမှာဘာဖြစ်လို့ဒါအပြစ်ပေးလိုက်တယ်ဘလောက်ပြစ်ပေးတယ်ဆိုတာမျိုးတရားရုံးကကြီးညာပြီးရင်ပိုကောင်းတာပေါ့ဗျာနောက်တော့ဖြစ်လာမယ်ထင်ပါတယ်အခုတော့ကျွန်တော်တို့ညှိကြနိုင်ကြပြောကြဆိုကြကျွန်တော်လည်းတောင်းဆိုပေါ့ဗျာတို့တော့လုပ်နေပါလေဗျာ